ရခိုင်လက်နက်ကန် AA အဖွဲ့ဝင်၁၈ဦးကိုနှွေမာလာ၁၈ရက်နေ့ကပြစ်ဒဏ်လွတ်ငြိမ်းခွင့်နဲ့ပြန်လွတ်ပေးလိုက်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပေမဲ့ပြန်လွတ်လာသူတဦးတယောက်မှအခုချိန်ထိဆက်သွယ်လာတာမရှိသေးတာကြောင့်အမှန်တကယ်လွတ်မလွတ်အတည်မပြုနိုင်သေးဘူးလို့ AA ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်လက်နက်ကန်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မှာ AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဒေသခံပြည်သူတွေကိုစစ်ကောင်စီကဖမ်းဆီးတာတွေနေ့စဉ်ဆိုသလိုဆက်ရှိနေသေးတယ်လို့လည်းရခိုင်ခေါင်းဆောင်တချို့ကပြောကြပါတယ်ရခိုင်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာပါခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကအမျိုးသားအောင်ပွဲနေ့ပြစ်တံလွတ်ငြိမ်းခွင့်နဲ့အကျဉ်းသား6000နီးပါးပြန်လွှတ်ပေးတာမှာနိုင်ငံရေးအကျဉ်းသားတချို့နဲ့အကျဉ်းချခံထားရတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ဝင်တချို့ကိုပါပြန်လွှတ်ပေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ကြေညာထားပါတယ်စစ်ကောင်စီထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကင်အေအေတပ်ဖွဲ့ဝင်18ဦးကိုလည်းပြန်လွှတ်ပေးလိုက်တယ်လို့ဖော်ပြထားပေမဲ့ပြန်လွှတ်လာသူတွေထဲကတဦးတယောက်ကမှဒီကနေ့အထိ AA အဖွဲ့ထံဆက်သွယ်လာတာမရှိသေးတာကြောင့်အမှန်တကယ်လွတ်လာတာဟုတ်မဟုတ်အတိမပြုနိုင်သေးပဲစုံစမ်းစစ်ဆေးနေတယ်လို့ရခိုင်လက်နက်ကင် AA အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဟိုစစ်ကောင်စီဘက်ကဒီထုတ်ပြန်ချက်ကိုကျွန်တော်တို့လည်းတွေ့ပါတယ်။ဟိုလွတ်လာရင်တော့ကောင်းတာပေါ့။ဟိုဒီကိစ္စဟိုအမှန်တကယ်ဟိုလွတ်လာတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတော့စစ်ဆေးနေပါတယ်။ဟိုအခုရှင်ထိတော့ဒီလွတ်လာတယ်လို့ပြောတဲ့သူတွေထဲကတစုံတရာမှဒီ UND ဌာနချုပ်ကိုဆက်တွေ့လာတာမျိုးတော့မရှိသေးဘူးက
စစ်ကောင်စီအနေနဲ့ဖမ်းဆီးထားတဲ့ AA တပ်ဖွဲ့ဝင်တွေကိုပြန်လွှတ်ပေးတယ်ဆိုရင်ဒါကအပြုသဘောဆောင်တဲ့လုပ်ရဖြစ်ပေမဲ့တစ်ချိန်တည်းမှာပဲဒေသခံပြည်သူတွေကို AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးတာတွေကလည်းနေတိုင်းနှီးပါရှိနေတာကြောင့်ဒီလိုအခြေအနေမျိုးမှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်မှာမဟုတ်ဘူးလို့ရခိုင်အရေးတုံးတဲ့သူဥဖေတန်းကပြောပါတယ်
ဘယ်လိုဖြစ်ဖြစ်ဒီလိုလွတ်ပြေးတာကအပြုတ်ဘောတော့ဆောင်းတယ်ဒါပေမဲ့ဒါကအဲ့လောက်လွတ်ပြေးုံလောက်နဲ့ ULAA နဲ့စစ်ကောင်စီကြားမှာပြန်ပြီးတော့ငင်းချမ်းရေးတစ်ခုခုနော်သဘောတူညီချက်တစ်ခုခုရလာနိုင်ဖို့ဆိုတာကတော့လက်လောင်းဝေးသေးတယ်လို့ကျွန်တော်ပြောချင်တယ်ဘာလို့ဆိုတော့ဒီနေ့လွတ်ပြေးတဲ့လူ18ယောက်လို့ဆိုပေမဲ့နေ့စဉ်နေ့တိုင်း ULAA ရဲ့အမခံမှာ ULAA ကိုထောက်ခံပါတယ်ဆိုပြီးပြည်သူတွေကိုဖမ်းတာများနေပြီပေါ့ဖမ်းလာတော်တော်များနေပြီ။အဲ့ဒါတွေမှာတစ်ဖက်ကလွတ်ပေးပြီးတစ်ဖက်ကဖမ်းနေကြတာကတော့ဒါကဂျယ်လန်ရဲ့အေအေနဲ့စစ်ကောင်စီဆက်ဆံရေးကြားမှာပေါ့။ဒါအဖို့အထစ်တွေပြန်ဖြစ်နေတာပေါ့
။လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြတိုက်ပွဲတွေပြင်းထန်နေတယ်လို့ဆိုးရွားတဲ့အခြေအနေတခုကိုရင်ဆိုင်နေရတာကြောင့်စစ်ကောင်စီနဲ့အေအေဖွဲ့ကြဘလို့တိုးတက်မှုမျိုးကိုမဆိုတတိထားစောင့်ကြည့်သွားမယ်လို့လည်းရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။ဟိုနောက်တစ်ခုကတော့ဒီအခုလက်ရှိအခြေအနေမှာဟိုရခိုင်ပြည်မှာလည်းပဲဒီဆိုးဆိုးဝါးဝါအခြေအနေတွေနဲ့ဟိုရင်ဆိုင်နေရတဲ့အရှင်ဖြစ်ပါတယ်ဆိုတော့အဓိကကတော့ဟိုကျွန်တော်တို့ဟာဒီပြည်သူတွေရဲ့တာဝန်တွေကိုဟိုထမ်းဆောင်နေတာဖြစ်တဲ့အတွက်ဟိုလက်ရှိအခြေအနေမှာဒီပြည်သူတွေရဲ့ဒုက္ခတွေကိုပို့ပြီးတော့မှဒါအာရုံစိုက်ပြီးတော့ရပ်တည်လှုပ်ဆောင်နေတာဖြစ်ပါတယ်ဟိုဒါကြောင့်မို့လို့အခုဖြစ်ပေါ်တော်တက်မှုနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်เนาะတော့ဘလို့ဖြစ်ပေါ်တော်တက်မှုမျိုးကိုမဆိုဟိုကျွန်တော်တို့အခွင့်အရေးအနေနဲ့ဟိုတတိထားပြီးတော့ဟိုစောင့်ကြည့်သွားမှာဖြစ်ပါတယ
်လက်တလောအခြေအနေမှာတော့စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်အတွင်းစစ်အင်အားဖြည့်တင်းတာတွေဒေသခံပြည်သူတွေရဲ့ခီးသွားလာရေးကုန်ပစ္စည်းစားနပ်ရိက္ခာနဲ့ဆေးဝါးသယ်ယူခွင့်တွေကိုကန့်သတ်နေတာကြောင့်ဒေသခံတွေကြားအခက်အခဲတွေတစ်နေ့တစ်ခြားပိုဆိုးလာနေတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုစံကျော်တင်ပြပေးကြတာပါခင်ဗျာ